Ya, hello. ကျွန်တော်တို့ဒီ online အနေနဲ့တော့လကောင်းဒီကနေ့ဗိမာန်တော်ချိချိန်ပေးပြီးတော့ဖျားရှိခိုးနေကြတဲ့ကျွန်တော်တို့ဗမာစီတွေအားလုံးကိုခရစ်တော်ရဲ့မြတ်သောနာမ၌နှုတ်ခွန်းဆက်တာပါတယ်ကျွန်တော်ချမ်းပိုက်တစ်ပိုက်လေဖတ်ပြီးတော့ဆုတောင်းမှာဖြစ်ပါတယ်အဖက်ခန်းကြီး1အငယ်၄ထဲမှာဤကဘာမဒီမရှိမီငါတို့ကိုခရစ်တော်၌ရွေးကောက်တော်မူသည်နှင့်အညီကောင်းကင်ဘုံနှင့်ဆိုင်သောအရာတို့၌ခတ်သိမ်းသောဓမ္မမင်္ဂလာတို့ကိုခတ်သိမ်းသောဓမ္မမင်္ဂလာတို့ကိုခရစ်တော်အားဖြင့်ငါတို့အားပေးသနာတော်မူသောငါတို့သခင်ယေရှုခရစ်ခမဲတော်ဘုရားသခင်သည်မင်္ဂလာရှိတော်မူစေတည်းခတ်သိမ်းသောဓမ္မမင်္ဂလာအပေါင်းတွေကိုခမဲတော်ကကျွန်တော်တို့ကိုပေးတယ်ခဏလေးဆုတောင်းရအောင်ဘုရားသခင်ဒီနေ့ကျွန်တော်တို့ကိုရောရှင်ဤဂျေဇုပလင်တော်ကိုချဉ်းကပ်၍ကိုရောပြုသောအမှုတို့ကိုအောက်မေ့လျက်ဂျေဇုတော်အပေါင်းကိုချီးမွမ်းရသောအခွင့်အပြစ်တို့ကိုဝင်ချတောင်းပန်၍ခွလချင်းသနာခြင်းအမှုကိုရရှိခံစားသောအခွင့်ခင်ဗျကျွန်တော်တို့လိုသမျှသောအမှုတို့ကိုလက်တော်သို့အနိုင်၍ဆုတောင်းကြသောအခွင့်ပေးသနာရကောင်းခြင်းမင်္ဂလာတို့ထဲမှအနေငယ်သောအလှူငွေအဖြစ်လဲနှီးမျိုးစွာဖြင့်ကူကွယ်ရသောအခွင့်ကျွန်တော်တို့အားပေးတဲ့ talent အစွမ်းအစားတွေအားဖြင့်နာမတော်ကိုချီးမွမ်းစေခံသောအခွင့်ပေးတဲ့အတွက်ကျေးဇူးတင်တယ်အထူးသဖြင့်ကောင်းကင်ဘုံနဲ့ဆန်သောခတ်သိမ်းသောဓမ္မမင်္ဂလာအပေါင်းတို့ကိုကျွန်တော်တို့အားပေးသနာတော်မူသောကြောင့်ကျေးဇူးတင်ပါ၏ကျွန်တော်တို့ရဲ့ချိန်နာရီကိုလက်တော်သို့ဆက်လက်ရဆက်ကအနိုင်တယ်ကျွန်တော်တို့ကိုထက်လောင်းရစကားပြော၍ကျွန်တော်တို့ရဲ့အသက်တာတွေကိုဆက်လက်အသက်ပြုပြင်ပြောင်းလဲခြင်းပြုတော်မူပါသခင်ခရစ်တော်ရဲ့မြတ်သောနာမ၌ဆုတောင်းလို့ဆက်ကပါရဖာဖျားသခင်အာမင်သခင်ကပျောက်တဲ့လူတွေလမ်းပြောင်းနေတဲ့လူတွေရှာဖို့သူလူစားတီကိုခိုင်းတာဖြစ်တယ်အဲ့ဒီပျောက်သွားတဲ့လူတွေကိုသူကကျွန်တော်တို့ဒီတိုင်းပဲတယောက်ထဲထားဖို့မဟုတ်ဘူးငါအသင်းကတည်ဆောက်မယ်ရှာကြည့်ယူတဲ့အကငါအသင်းတော်လို့မထဲလိုက်တော့ကျွန်တော်ပိုးပြီးတော့သဘောကျလာတယ်ငါအသင်းလို့ပြောတဲ့အခါမှာငါရဲ့အသင်းအဖွဲ့အစီဆိုတဲ့တော့ team ကိုသူပြောချင်တယ်လူထုကြီးကိုသူပြောချင်တယ်အရန်တည်တာတယ်ကျွန်တော်တို့ဒီအဆောက်အဦးကြီးကိုပြောတာမဟုတ်ဘူးကျွန်တော်တို့ဒီကနေ့ကျွန်တော်တို့ဒီကျွန်တော်တို့ဒီတနေ့အင်းစင်ကလည်းပဲသူတကယ်အဆောက်အဦးကြီးတွေမပိုင်သေးပါဘူးအသင်းတော်နေနဲ့ဒါအသင်းတော်လို့ပြောเสียရအဆောက်အဦးကြီးမရှိပါဘူးအဲ့ဒါတွေအရေးမကြီးဘူးပုံပြီးအရေးကြီးတာကခရစ်တော်ရဲ့အသင်းအဖွဲ့ဖြစ်ဖို့ကအရေးကြီးတယ်ခရစ်တော်ရဲ့ team ဖြစ်ဖို့ခရစ်တော်ကနေတည်ဆောက်နေတဲ့ church ဖြစ်ဖို့ကပိုအရေးကြီးတယ်လွန်ခဲ့တဲ့ပတ်တုန်းကလည်းကျွန်တော်တို့ပြောပြပြီးကိုလိုသဲမှာရှိတဲ့အသင်းတော်ကဘယ်နေရာမှာဖျားရှိခိုးလဲဆိုလို့ရှိရင်ဖိလမွန်ရဲ့အိမ်မှာဖျားရှိခိုးတယ်ဖိလမွန်စီရှင်ဘောလူကဆိုင်တဲ့ခါမှာမင်းရဲ့အိမ်မှာရှိနေတဲ့အသင်းတော်ကိုအကြောင်းကြားပေးပါဟုတ်နော်သူ့အိမ်နဲ့အသင်းတော်ဟာတခြားစီဖြစ်တယ်အသင်းတော်ကယုံကြည်သူလူထုတွေကိုသူကရှင်းညွှန်းတာဖြစ်တယ်ဆိုတော့ကျွန်တော်တို့ပြောခဲ့တယ်အဲ့ဒီအသင်းတော်ကြီးကဘုရားသခင်ရဲ့ဂရုတော်ပေါ်မှာခြေခံတဲ့အသင်းတော်ဘုရားသခင်ကိုယ်တိုင်ရဲ့သခင်ကိုယ်တိုင်ရဲ့ကြည်တော်ငါကိုယ်တိုင်တိဆောက်မယ်ဆိုတဲ့အမှုမှာအခြေခံထားတဲ့အသင်းတော်ဖြစ်တယ်ဒီကနေ့အဲ့ဒီအသင်းတော်နဲ့ပတ်သက်ပြီးတော့ကောင်းကြီးမင်္ဂလာတွေကိုကျွန်တော်တို့အတူတကွကြည့်ဖို့ခဏလေးအချိန်ယူဖို့ဖြစ်တယ်အဲ့ကြောင့်အဖက်အခန်းကြီး1ကျွန်တော်တို့နှစ်ကနေကျွန်တော်ဖတ်ပေးမယ်နော်အဖက်အခန်းကြီး1အငယ်3ကနေကျွန်တော်တို့ဖတ်ရအောင်ဘုရားသခင်ကအသင်းတော်အဖြစ် အသင်းတော်ကိုသူတိဆောက်တဲ့အနေအားမှာသခင်ဖခင်ကအသင်းတော်ကိုတိဆောက်တဲ့နေရာမှာခမဲတော်ဖခင်သခင်ကနေသူပေးလိုက်တဲ့ကောင်းကြီးမင်္ဂလာတွေကျွန်တော်တို့ကောင်းကင်ဘုံနဲ့ဆိုင်တဲ့ဓမ္မမင်္ဂလာအပေါင်းတွေကိုတချို့တစ်ဝက်တွေကိုကျွန်တော်တို့ဒီမှာလည်းကြည့်ဖို့ဖြစ်တယ်နော်အဲ့ဒါတွေနားလည်တယ်ဆိုလို့ရှိရင်ကျွန်တော်တို့အသင်းတော်ကိုတဖြည်းဖြည်းနဲ့တန်ဖိုးထားလာမှာဖြစ်တယ်အဲ့ကျွန်တော်တို့ကြည့်ရအောင်ဘယ်ကနေစလဲဆိုလို့ရှိရင်အငယ်၃ထဲမှာငါတို့ဒီဖခင်သခင်ရှိတော်၌မြတ်တာအဖြစ်တန်ရှင်းလျက်အပြက်ကင်းလွတ်လျက်ဖြစ်မိအကြောင်းဒါကအသင်းတော်သခင်ခရစ်တော်ကအသင်းတော်ကိုတည်ဆောက်တဲ့နေရာမှာသခင်ခရစ်တော်ကကျွန်တော်တို့ကိုရွေးနှုတ်တဲ့အမှုဟာဖခင်သခင်ခမဲတော်ဖခင်ကကျွန်တော်တို့ကိုရွေးကောက်တဲ့ဟာရဲ့အကြောင်းအရာရည်ရွယ်ချက်ကတစ်ချိန်မှာနော်တနေ့နေ့ကြာကျွန်တော်တို့ဒီအားလုံးတန်ရှင်းလျက်အပြစ်ကင်းလွှဲလျက်ဖြစ်နေကြဖို့အဲ့ဒါရည်ရွယ်ချက်ဖြစ်တယ်ဒါရည်ရွယ်ချက်ကိုကျွန်တော်တို့မလွဲဖို့ဘလို့ဖြစ်လာလဲဆိုတော့အဲ့လိုဖြစ်နိုင်ဖို့တဲ့ဤကမ္ဘာမတီးမရှိမီငါတို့ကိုခရစ်တော်၌ရွေးကောက်တော်မူသည်နှင့်အညီအဲ့လိုကျွန်တော်တို့တနေ့နေ့တစ်ချိန်ချင်းကြာရင်ဘုရားသခင်ရဲ့ရှေ့ဘုရားသခင်အတွက်ကျွန်တော်တို့တွေဟာတန်ရှင်းပြီးတော့အပြစ်ကင်းလွတ်ပြီးတော့ရှိနေနိုင်ဖို့ဖြစ်နေနိုင်ဖို့အတွက်ဘုရားသခင်ကမလုပ်တလေဆိုတော့ရွေးကောက်ခြင်းအမှုကိုသူပြုတယ်ရွေးကောက်ခြင်းအဲ့ဒီရွေးကောက်ခြင်းအမှုကကျွန်တော်တို့ကျွန်တော်ဟောတော့ပြောပြီးရွေးကောက်ခြင်းရယ်ရွေးနှုတ်ခြင်းရယ်ရှိတယ်နော်ရွေးကောက်ခြင်းအမှုကခမဲတော်ဘုရားသခင်ကပြုတယ်ဘယ်တော့ကလဲကဘာမတီးမီကဘာမတီမီဆိုကျွန်တော်တို့ရှိပြီလားဆိုရင်မရှိသေးဘူးကျွန်တော်တို့မွေးပြီလားဆိုရင်မမွေးသေးဘူးဒါပေမဲ့ခမေတော်ဘုရားသခင်ကကျွန်တော်တို့ကိုတိတလားဆိုရင် तू တိတယ်ဟဲ့ तू ကမတိတာမရှိဘူး तू တိတယ်အဲ့ဒီကဘာမတီမီကျွန်တော်တို့ဒီမမွေးဖွားခင်မှာလူရဲလို့ဖြစ်မလာခင်ကြဲကိုကခမေတော်ဘုရားသခင်ကရွေးကောက်ခြင်းအမှုကိုပြုတယ်မိတ်ဆွေနဲ့ကျွန်တော်ကို तू ရွေးတယ်အဲ့ဒါကရွေးကောက်ခြင်းကျွန်တော်တို့ရဲ့ကုသိုလ်ကံတွေပါလားအကုသိုလ်တွေပါလားမပါဘူးကျွန်တော်တို့တွေစူတောင်းတက်လို့ဟုတ်သလားမဟုတ်ဘူးကျွန်တော်တို့တွေကအမျိုးတွေကောင်းလို့အမျိုးတွေတန့်လို့ဟုတ်သလားမဟုတ်ပါဘူးဂျူးလူမျိုးဖြစ်လို့ဂျန်ဂျာလူမျိုးဖြစ်လို့ဟုတ်သလားမဟုတ်ဘူးဘာမှမဆိုင်ဘူးလူမျိုးလည်းမဖြစ်သေးဘူးဘာမှလည်းမဖြစ်သေးဘူးအဲ့ဒီမတိုင်းခင်ကြရတယ်ရွေးကောက်တယ်ရွေးနှုတ်တာကတော့ရွေးကောက်တာပြောတဲ့ခါကျတော့ရွေးနှုတ်တာလည်းတစ်ချက်ပြောလိုက်အောင်ဒီဟာတွေက the blessings associated with the church အသင်းတော်ရဲ့လို့ဖြစ်လာတာနဲ့အမျှဒီကောင်းချီးမင်္ဂလာတွေဟာဒီဟာတွေနဲ့အားလုံးသက်ဆိုင်တယ် okay the blessings of the church လို့ပြောတဲ့ခါမှာအသင်းတော်ရနေရရှိတဲ့ကောင်းချီးမင်္ဂလာလို့ပြောတဲ့ခါမှာဒီဟာတွေအားလုံးဖြစ်တယ်ဘုရားသခင်ကနေရွေးကောက်လိုက်တာအဲ့ဒါကကောင်းချီးမင်္ဂလာကျွန်တော်တို့ကပိုက်ဆံပေးပြီးတော့ဝဲရဟာတွေမဟုတ်ဘူး။နောက်တစ်ခုကောင်းကြီးမင်္ဂလာကရွေးနှုတ်ခြင်းအငယ်ရှစ်အငယ်ရှစ်ကျွန်တော်ဖတ်ပေးမယ်။ခတ်သိန်းသောတတိပညာတော်နဲ့လျှော်စွာငါတို့၌အတိုင်းချက်အလွန်မြလှစွာသောယေရှုတော်သည်ကြွယ်ဝပြည့်စုံသည်နှင့်အညီထိုသားတော်၏အသွေးအားဖြင့်အပြည့်လွတ်တော်မူခြင်းတည်းဟုသောရွေးနှုတ်တော်မူခြင်းယေရှုကိုငါတို့ဒီခံရကြပြီရွေးနှုတ်ခြင်းရွေးနှုတ်ခြင်းကြတော့ကျွန်တော်တို့မှာအပြည့်ရှိတယ်အဲ့ဒီအပြည့်ရဲ့အဖို့အကားကိုမပေးဘဲနဲ့အဲ့ဒီအပြည့်ကနေလွတ်လို့မရဘူး Okay ဆိုတော့အသွေးသွင်းခြင်းမရှိတဲ့အပြည့်ခွင့်လွှတ်ခြင်းမရှိဘူးလို့ဟေဗြဲခန်းကြီး၉ထဲမှာကျွန်တော်ဖတ်ရအဲ့ဒီsentence တစ်ခုဝါချတစ်ခုကိုကောင်းကောင်းလေးအဲ့ဒီအမှန်တရားကိုသွန်သင်နိုင်ဖို့အတွက် the mahon ထဲမှာ deuteronomy နဲ့စပြီးတော့เนาะကျွန်တော်တို့ leviticus တစ်ခုလုံးမှာတစ်ချိန်လုံးပူဇော်တကားကြီးအကြောင်းဘုရားသခင်ကပြောတယ် the mahon ကကျွန်တော်တို့ဣသရေလလူမျိုးတွေဆိုရင်ပူဇော်တကားရဲ့အတိတ်ပဲကိုပို့ပြီးတော့နားလည်ဖို့သူတို့စ조사လိုက်ခဲ့ကြတယ်အသွေးသွင်ခြင်းမရှိဘဲနဲ့အပြည့်လွှတ်ခြင်းမရှိဆိုတော့ကျွန်တော်တို့တွေကအပြစ်သားတွေဖြစ်တယ် အပြစ်ထဲ၌မွေးဖွားလာတယ်အပြစ်ထဲ၌ပဲကျွန်တော်တို့အသက်ရှင်လှောက်ရှားနေတဲ့လူတွေဟာအပြစ်ရဲ့အဖို့အခတ်တည်ချင်းကိုပေးဖို့ဖြစ်တယ်ဒါပေမဲ့သခင်ကသူ့အသွေးကိုတွင်ပြီးတော့အပြစ်ရဲ့အဖို့ကိုအဖို့အခတ်ကိုပေးလိုက်ပြီးတော့ကျွန်တော်တို့ကိုလွှတ်စေအဲ့ဒါကရွေးနှုတ်ခြင်းအဲ့ဒီရွေးနှုတ်ခြင်းလည်းပဲကျွန်တော်တို့ဒီတတ်နိုင်လို့မဟုတ်ဘူးကျွန်တော်တို့ပေးနိုင်လို့မဟုတ်ဘူးကျွန်တော်တို့ဒီဖြောင့်မတ်နေလို့မဟုတ်ဘူးယောမအထဲမှာသူပြောလဲဆိုတော့ကျွန်တော်တို့ဒီအပြစ်ရှိနေစင်မှာဘုရားသခင်ကကျွန်တော်တို့ဘလောက်ချစ်လဲဆိုတာပြဖို့မလုပ်လဲလဝါကားရနိုင်သူအတေခံပေးတယ်ကြည့်စမ်းကျွန်တော်တို့ဒီအပြစ်တွေရှိနေတဲ့အစဉ်အပြစ်ကျူးလွန်နေတဲ့အတော်တွင်ထဲမှာကျွန်တော်တို့ဘုရားကဘလောက်ချစ်လဲဆိုတာပြတာဘလို့ပြလဲလဝါကားရနိုင်ခရစ်တော်ကအတေခံပေးလိုက်တယ်ကိုစားအတေခံပေးလိုက်တယ်အဲ့ဒါကရွေးနှုတ်ခြင်းဆိုတော့ရွေးကောက်ခြင်းကောင်းခြင်းမင်္ဂလာရွေးနှုတ်ခြင်းကောင်းခြင်းမင်္ဂလာအဲ့ဒီရွေးနှုတ်ခြင်းကရွေးနှုတ်ခြင်းကအပြစ်ဖြေလွှတ်ခြင်းတွေပါတယ်အပြစ်ရဲ့အဖို့အခါပဲပေးပြီးတော့ယောချေးပဲပေးပြီးတော့ဟင်ကျွန်တော်တို့ပေါင်ထားတဲ့ပစ္စည်းတစ်ခုကိုရွေးနှုတ်လိုက်ဖို့ကျွန်တော်တို့ဟိုကြတဲ့နဲ့အဖို့အခါတွေပေးယူမဲ့မဟုတ်ဘူးကျွန်တော်တို့အပြစ်တရားနေဖြေလွှတ်တယ်ရိုးရိုးမဖြေလွှတ်ဘူးကျွန်တော်တစ်ချက်တိတူကနေဖတ်ပေးမယ်သူဖြေလွှတ်တဲ့ပုံစံကကျွန်တော်တို့တွေရဲ့တက်တာအထက်မှာအဲ့ဒီအပြစ်တွေအကျွန်းအကြံကလေးတွေမရှိတော့အောင်သူလှုပ်သွားတယ်ဟုတ်ပြီနော်ကျွန်တော်တို့ကိုချုံနှောင်နေတဲ့စာတိုင်းပဲဖြစ်ဖြစ်အဲ့သူ့ရဲ့လက်ထက်ကနေဒီတိုင်းပဲအဖို့ခါကိုပြီးပြီးတော့ပိုက်ဆံသတင်းကိုပြီးတော့ကျွန်တော်တို့ဒီလိုပဲရွေးတာလောက်ပဲမဟုတ်ဘူးကျွန်တော်တို့ရဲ့ကျွန်တော်တို့ရဲ့တက်တာအထက်မှာကပ်ပြီးတော့ပါလာတဲ့အပြစ်တွေအားလုံးအညချေးတွေအားလုံးပါသူဆေးကြောလိုက်တယ်တိတုအခန်းကြီး3အငယ်9ထဲမှာငါတို့ကျင့်သောဖြောင့်မတ်ခြင်းအကျဉ်းအဖြစ်မဟုတ်ဘူးမိမိတနာချင်းကယူနာတော်နဲ့ညီဒုတိယမွေးချင်းနဲ့ဆန်သောဆေးကြောခြင်းအဖြစ်ကျွန်တော်တို့ကဲတင်နေအဲ့ဒါကြောင့်ထင်တယ်ရှင်ယောဟန်အခန်းကြီး3ထဲမှာသခင်ခရစ်တော်ကယေနဲ့ဝိညာဉ်အဖြစ်မမွေးရင်လို့ပြောတာဘာဖြစ်လို့ရှိဆေးကြောခြင်းဆိုတော့ကျွန်တော်စဉ်းစားတာဘုရားသခင်ကကျွန်တော်ကိုအပြစ်ရဲ့စာရာရဲ့လက်ထဲမောင်မိုက်တကူရဲ့လက်ထဲကနေကြတဲ့နဲ့အဖို့ခါကိုပေးပြီးတော့ကျွန်တော်ကိုဒီတိုင်းပဲရွေးတာလောက်ပဲမဟုတ်ပဲနဲ့ကျွန်တော်မှာကပ်ပြီးတော့ပါလာတဲ့အတွင်းထဲမှာရှိနေတဲ့အပြစ်ဒီအားလုံးပါဘာဖြစ်လို့လဲဘာလို့ဖို့လဲစေချောပလိုက်အဲ့လိုနဲ့တူခဲ့တာအဖို့ပဲပြပြီးတော့ရွေးတာမဟုတ်ဘူးရွေးတာတော့ပဲမဟုတ်ဘူးဆေးကြောခြင်းလည်းပါတယ် The washing away of our sins ဒီကနေ့ကျွန်တော်တို့ရဲ့အပြစ်တွေဟာခရစ်တော်ကိုယုံကြည်လက်ခံတဲ့လူတွေဟာတို့ရဲ့အပြစ်တွေအားလုံးအဖို့အခါကိုဘုရားကသခင်ကပေးတာပဲမဟုတ်ဘူးနော်ဘုရားသခင်ကသူ့ရဲ့ဝိညာဉ်တော်အဖြစ်ဆေးကြောလိုက်တယ်ကျွန်တော်တို့ဘုရားရှိမှဆိုလို့ရှိရင်ကျွန်တော်တို့ကအပြစ်မရှိတော့ဘူးအဲဒါကြောင့်ကျွန်တော်တို့ဆိုတဲ့သခြင်းထဲမှာတချင်ကြရင်တော့သူတော်စင်နေနဲ့ in glory နဲ့ကျွန်တော်တို့ဆိုရမယ်တချင်ဆိုရလိမ့်မယ်ဆိုတော့တချင်နေကျွန်တော်တို့ခုနကဆိုတယ်ဆိုတော့သူတော်စင်နေကျွန်တော်တို့ဖြစ်နေပြီဖခင်ရှိမှာကဘာဖြစ်လို့ဆိုတော့သူဆေးကြောတဲ့အတွက်ဒါဆေးကြောခြင်း the cleansing ကကောင်းကြီးမင်္ဂလာတပါဖြစ်တယ်ရွေးကောက်တယ်ရွေးနှုတ်တယ်ရွေးနှုတ်ယုံနဲ့မပြီးဘူးရွေးနှုတ်ပြီးတော့ညက်ပတ်သေးတယ်ရွေးနှုတ်ပြီးတော့တော့အတုံးဝင်လို့မရဘူးရွေးနှုတ်ပြီးဘောင်ဝင်လို့မရသေးဘူးဘောင်ဝင်လို့ရအောင်ဘာလုပ်လဲဆေးကြောတယ် cleanse ဒီကနေ့ကျွန်တော်တို့အပြစ်တွေအားလုံးဘုရားသခင်ဆေးကြောပြီးတယ်အဲ့ဒါကောင်းချီးမင်္ဂလာ Okay အဲ့သခင်ကသူ့အသင်းတော်ကိုတိဆောက်တဲ့နေရာမှာအဲ့ဒီ step တွေနဲ့သူတိဆောက်တယ်အဲ့ဒီအဆင့်တွေနဲ့အဲ့ဒီခြေလိုက်နဲ့သူတိဆောက်တယ်ကြည့်အောင်ခဏလေးနောက်ထပ်ကျွန်တော်ဖတ်မယ်အဲ့ဒီ၅ထဲမှာပဲတန်ရှင်သောဝိညာဉ်တော်ဤအသစ်ပြုပြင်ခြင်းအဖြစ်၎င်းငါတို့ကိုကယ်တင်တော်မူ၏။တန်ရှင်သောဝိညာဉ်တော်ရဲ့အသစ်ပြုပြင်ခြင်းရှင်ယောဟန်ခန်းကြီးသုံးထဲမှာသူပြောတာကဒုတိယမွေးဖွားခြင်းဒီတစ်ခါဆေးချိုးတာလောက်ပဲမဟုတ်ဘူး တန်ရှင်းစေတာလောက်ပဲမဟုတ်ဘူးဒီတခါတော့နှလုံးသားအစ်စ်စိတ်ဝိညာဉ်အစ်စ်โอเคအမေစိတ်ဓာတ်အစ်စ်အတွေ့အစ်စ်အမြင်အစ်စ်ခံစားချက်အစ်စ်ကျွန်တော်တို့ရဲ့ချစ်ချစ်တဲ့မေတ္တာတွေလည်းအစ်စ်အားလုံးခတ်သိမ်းသောအရာတို့သည်အစ်စ်ဖြစ်ကြအစ်စ်တွေဖြစ်သွားဖို့အစ်စ်ပြုပြင်ခြင်း regeneration အဲ့ဒီဟာလည်းပဲဘုရားသခင်ရဲ့ကောင်းခြင်းမင်္ဂလာတစ်ပါးဖြစ်တယ်စိတ်တကိုတအတွေ့တအမြင်တအားလုံးဘုရားသခင်နှစ်သက်တဲ့အတ္တဒီဟာဒီနဲ့ပဲဒီအတ္တတော့ပြုပြင်ခြင်းကျွန်တော်တို့ရဲ့စိတ်တွေကျွန်တော်တို့ရဲ့ဟိုအမြင်တွေဟာအတ္တပြုပြင်လာပြီဆိုလို့ရှိရင်ရှင်ဘောလူကကိုယ်ရင်ထဲမှာသူပြောတာကျွန်တော်သဘောကျတယ်သူပြောလဲဆိုတော့ငါတို့တွေကလေခရစ်တော်ကိုခန္ဓာဇာတိအဖြစ်ပဲဇာတိအဖြစ်နားမလဲတော့ဘူးတဲ့ We don't understand Christ according to our flesh ဘာဖြစ်လို့လဲ change regeneration ပြောင်းသွားပြီ So သူကဇာတိပဂရိအဖြစ်ခရစ်တော်ကိုနားမလဲတော့ဘူးဆိုလို့ရှင်ဘာဖြစ်နားလဲလဲဝိညာဉ်ပဂတိအဖြစ်နားလဲဇာတိပဂတိလောက်နဲ့ကြီးမယ်ဆိုလို့ရှိရင်ခရစ်တော်ဟာအစင်းသိနေတည်တာလည်းဖြစ်နိုင်တယ်ခရစ်တော်ကအဖေမတည်တဲ့ကလေးလည်းဖြစ်နိုင်တယ်ခရစ်တော်ကဂျူးလူမျိုးတယောက်ပဲဖြစ်နိုင်တယ်ခရစ်တော်ကအသက်33 34မှာဆုံးသွားတဲ့လူမျိုးတယောက်ပဲဖြစ်နိုင်တယ်ခရစ်တော်ကနာဇရဲမျိုးကဒီလက်သမားတယောက်ပဲဖြစ်နိုင်တယ်ခရစ်တော်ကယေရှုကယေရှုဆိုတဲ့နာမည်ကအများကြီးရှိတယ်။ကျွန်တော်တည်တဲ့လူတွေတောင်မှဖိလိပ္ပိမှာတယောက်နှစ်ယောက်လောက်ရှိတယ်။ဆိုတော့အဲ့ထက်ကတယောက်ယောက်လောက်ပဲဖြစ်တယ်။ကျွန်တော်လူစာတိနဲ့ကြည့်မယ်ဆိုလို့ရှိရင်ယေရှုဆိုတာကအဲ့ဒီလိုတာမန်လူမိခင်ဖခင်တောင်မှကောင်းကောင်းပြောလို့မရတဲ့လူသူတည်ရာတော်မှာအစင်မလှပဲနဲ့ရုပ်မလှပဲနဲ့ဆုံးသွားတယ်သူအပြစ်ရှိတယ် criminal တယောက်အပြစ်ကျူးလွန်တဲ့ဇာဇဝဲသားတယောက်ဒီလိုဖြစ်နိုင်တယ်ကျွန်တော်တို့ဇာတိပဂရိနဲ့နားလည်မယ်ဆိုလို့ရှိရင်ဒါပေမဲ့အဲ့ဒီလိုပဲမဟုတ်တော့ဘူးအခုကရှေပေါ်လူပြောတယ်လို့ကျွန်တော်တို့ကဇာတိပဂရိယဖြစ်ပဲသခင်ခရစ်တော်ကိုနားလည်တာမဟုတ်ဘူးအခုတော့ငါတို့ပြောင်းသွားပြီဘယ်လိုနားလည်ဝိညာဉ်အဖြစ်နားလည်တယ်ဘာဖြစ်လို့လဲတန်ရှင်သောဝိညာဉ်တော်ရဲ့အသက်ပြုပြင်ခြင်းအဖြစ်ကျွန်တော်တို့ရဲ့စိတ်ဒီကျွန်တော်တို့ရဲ့အတွေ့ဒီကျွန်တော်တို့ရဲ့အမြင်ဒီကျွန်တော်တို့ရဲ့ခံစားချက်ဒီဒီဟာတွေအလုံးကိုတန်ရှင်သောဝိညာဉ်တော်ကအသက်ပြုပြင်တဲ့အတွက်အမြင်ပွင့်စေတဲ့အတွက်နားဖွင့်ပေးတဲ့အတွက်ဘာဖြစ်လဲသခင်ခရစ်တော်ကိုဝိညာဉ်ပဂရိအဖြစ်နားလည်လာတယ်။သူဟာတာမန်လူမဟုတ်တော့ဘူး။လူသားတော့လူသားဒါပေမဲ့ဖခင်။ကဲတေတော့တေသွားတယ်။ဒါပေမဲ့ရွတ်ရွတ်တေတာမဟုတ်ဘူး။ခင်ဗျားနဲ့ကျွန်တော်ကိုစားတေသွားတယ်။ဆိုအများကြီးပဲအများကြီးပဲဒီဝိညာဉ်တော်ရဲ့အသက်ပြုပြင်ခြင်းဆိုတာကကောင်းကြီးမင်္ဂလာတစ်ပါးဖြစ်တယ်โอเคနောက်ထပ်ကောင်းကြီးမင်္ဂလာကျွန်တော်ပြောမယ်ညကောင်းကြီးမင်္ဂလာတွေအများကြီးရှိတယ်နောက်တစ်ခုကဘာလဲဆိုလို့ရှိရင်ဘုရားသခင်ကသူ့ရဲ့အလိုတော်နည်းနည်းတဲ့အလိုတော်အငယ်ကိုးထဲမှာကြည့်ပါဦးဘုရားသခင်သည်နှလုံးသွင်းတော်မူသောစေတနာတော်နှင့်လျော်သောအလိုတော်နှင့်အလိုတော်ဤနည်းသောအရာကိုငါတို့အားပြတော်မူ၏ဘုရားသခင်ရဲ့အလိုတော်ကဟဲ့အလိုတော်ကတာမန်အလိုတော်မဟုတ်ဘူးဘုရားသခင်ရဲ့အလိုတော်ကဒီအလိုတော်နဲ့ပတ်သက်ပြီးတော့ခောက်ခောက်ခါခါ၃လေးချိန်မှာကလေ့လာပြီးပြီဒီအလိုတော်ကအရန်ထူးဆန်းတယ်ကျွန်တော်တို့ထင်တယ်လို့မဟုတ်ဘူးအဲကြောင့်ဆရာကြီးယုဒတန်ပြန်ထားတဲ့ဟိုနှလုံးသွင်းတော်မူသောစေတနာတော်လို့ပြောလိုက်တာအရင်သဘောကျတယ်သူမှစိတ်
စေတနာဆန္ဒလည်းပါတယ်တကယ်လို့အလိုတော်ကအိုအမေချယုံတက်တက်ဆုံးဖြတ်ချက်ချယုံတက်တက်ဒီဂရီချယုံတက်တက်မျိုးဘလို့ကျွန်တော်တို့မြင်မိမှာမဟုတ်ဘူးဒီအလိုတော်ကဖျားသခင်မှာလည်းပဲစိတ်ဆန္ဒအပြည့်ရှိတယ်ဒီအလိုတော်နဲ့ပတ်သက်လာရင်အဲ့ဒီအလိုတော်ထဲမှာဖျားသခင်စိတ်ဆန္ဒအပြည့်ရှိပြီးတော့အဲ့ဒီအလိုတော်နဲ့ညီဆက်ဆက်နေတဲ့နဲ့နဲ့တဲ့အရာကိုငါတို့ကိုပြောပြတယ်အဲ့ဒီနဲ့နဲ့တဲ့အရာကထူးထူးထွေထွေမဟုတ်ဘူးကြည့်ကလေးအသင်းတော်ဒီအသင်းတော်ကဂျူးလူမျိုးတွေအတွက်နားမလည်နိုင်ဘူးဒီနေ့ဂျန်တာလူမျိုးတွေလည်းပဲဘုရားသခင်လူမျိုးတွေဖြစ်လာမယ်ကျွန်တော်တို့ဒီနှမျိုးသောသူတွေကလူတစ်မျိုးတည်းပဲဖြစ်လာမယ်ဆိုတာကအင်မတန်မှနှရှိုင်းတယ်တချို့ကလက်မခံနိုင်ဘူးဟေ့တနေ့ကျရင်သခင်ခရစ်တော်ကမက်ရှိယကယောမရီရဲ့လက်ကနေသူတို့တွေကိုကယ်ပြီးတော့တည်တဲ့နိုင်ငံမထူပေးတော့ဘဲနဲ့ဝိညာဉ်တော်နဲ့ဆက်ဆံတဲ့ကောင်းကင်နိုင်ငံတော်ပဲသူဆက်ပြီးတော့ထောင်မယ်အသင်းတော်ထောင်မယ်ဆိုတာကသူတို့အတွက် nation လုံးလေဒီကနေ့ကျွန်တော်တို့ဒီအသင်းတော်ထဲမှာအသင်းဝင်တွေဖြစ်လာပြီးတော့ဟောဘုမတိဘာမတိဖျားမရှိတဲ့လူတွေဂရိတော်နဲ့မသက်ဆိုင်တဲ့လူတွေကဒီကနေ့အင်တွင်းမိသားစုတွေအသင်းတော်ရဲ့အင်တွင်းမိသားစုတွေဖြစ်လာပြီးတော့ဘုရားသခင်ရဲ့ရွေးကောက်ခြင်းကဘာမတိမီဖြစ်တဲ့အမှုတခင်ခရစ်တော်ရဲ့ရွေးနှုတ်ခြင်းအသက်ပေးပြီးတော့ကျွန်တော်တို့ကိုရွေးနှိုးတယ်မဟုတ်ဒီကနေ့တန်ရှင်တော်ဝိညာဉ်တော်ရအခိုင်အကန့်ကျွန်တော်တို့တက်တာအထဲမှာကျွန်တော်တို့ကိုရွေးနှိုးယုံမဲ့မဟုတ်ဘူးကျွန်တော်တို့ရဲ့မှာရှိနေတဲ့အပြစ်ပါလာတဲ့အပြစ်တွေပါအားလုံးဆေးကြောပေးတာဆေးကြောအောင်မပြီးဘူးဒီတိုင်းမှမနေဘူးကျွန်တော်တို့ရဲ့အဖြစ်ဒီအားလုံးကိုအသစ် renewing အသစ်ဖြစ်စေတာအမြင်သစ်တရားအားလုံးဝိညာဉ်ပကတိရဲ့အမြင်တွေဖြစ်လာဖို့ဝိညာဉ်ပဂရီလူဖြစ်လာဖို့နျူမတီကော့စ်ဖြစ်လာဖို့အဲ့ဒီအသစ်ပြုပြင်ခြင်းအမှုတွေအဲကြောင့်ဒီကနေ့ကျွန်တော်တို့ယုံကြည်သူတွေကတဖြည်းဖြည်းနဲ့ပြောင်းလဲနေတယ်ဆိုလို့ရှိရင်ကိုစ조사လို့မဟုတ်ဘူးဝိညာဉ်တော်ရလို့ဝိညာဉ်တော်ကဒီလိုအလုပ်လုပ်နေတယ်အဲ့ဒီဟာတွေဒီလောက်နဲ့ shine တဲ့အရာတွေကိုကျွန်တော်တို့ဒီကနေ့သိနေရတာနားလည်သွားတာအလိုတော်ရဲ့နည်းနည်းတဲ့အရာတွေဖြစ်တယ်ဒီဟာဒီကိုလည်းဖျားသခင်ကပါလို့လေငါတို့အားပြတယ်တဲ့ဒါလူတော်တွေပြတယ်ဒီနေ့တခြားနည်းတွေမရှိဘူးအသင်းတော်ထဲမှာမပါဘဲနဲ့ခရစ်တော်ကိုမယုံဘဲနဲ့အသင်းတော်ရဲ့ခရစ်တော်တည်ဆောက်တဲ့အသင်းရဲ့အဖွဲ့အစည်းထဲမှာမပါဘဲနဲ့ဖျားသခင်ရဲ့လူမဖြစ်နိုင်ဘူးကယ်တင်ခြင်းမရှိဘူးကောင်းကင်ဘုံနဲ့ဆက်ဆံတဲ့ခတ်သင်သောဓမ္မမင်္ဂလာတွေမရှိဘူးအဲ့ဒါကနရှန်သောအလိုတော်ကျွန်တော်တို့ကိုပေါ်ပြတဲ့နရှန်သောအလိုတော်ဖြစ်တယ်။ Okay နောက်တစ်ခုနောက်တစ်ခုကတော့သခင်ခရစ်တော်ကတနေ့ကျရင်ဒီဟာဒီအားလုံးကိုကျွန်တော်တို့ဟိုဟာစီရင်မယ်အငယ်7ထဲမှာမိမိစေတနာဤအလိုတော်တို့လိုက်၍အလုံးစုံတို့ကိုစီရင်ပြုပြင်တော်မူတတ်သောသူဤဂျန်စီချင်းရှိသည်နှင့်အညီရှိသည့်အတိုင်းရှိမစွာကခွက်ခမ်းမှတ်တမ်းတော်မူသည်နှင့်အညီငါတို့သည်ထိုခရစ်တော်အားဖြင့်အမွေခံဖြစ်ကြ၏နောက်တစ်ခုတော့အမွေခံဖြစ်တာကအခုမှဖြစ်တာမဟုတ်ဘူးဟောရှိမစွာကနေသူ့ရဲ့အလိုတော်သူ့ရဲ့စေတနာတော်သူ့ရဲ့အကြံစီဒီအတိုင်းပဲဖြစ်သွားတာခရတော်အပြည့်ကျွန်တော်တို့တွေဟာဘုရားသခင်ရဲ့အမွေခံတွေဖြစ်ကြတယ်ဒီကနေ့ဒါကကျွန်တော်တို့အသင်းတော်မှာအသင်းတော်၌အသင်းတော်အဖြစ်ဘုရားသခင်ကပေးတဲ့ကောင်းကြီးမင်္ဂလာတွေနောက်တစ်ခုကျွန်တော်ထပ်ပြောမယ်အဲ့ဒီဟာလေးဘုရားသခင်ကရွေးကောက်ခြင်းကောင်းကြီးမင်္ဂလာရွေးနှောက်ခြင်းရွေးနှုတ်ခြင်းကောင်းကြီးမင်္ဂလာသူပေးတယ်နောက်ဆုံးကြတော့သူ nation နဲ့အလိုတော်တွေကိုကျွန်တော်တို့ကိုပေါ်ပြတယ်။နောက်ဆုံးကြတော့ကျွန်တော်တို့တွေဟာတကယ်တော့အမွေစားအမွေခံနေဖြစ်ဖို့သူ့ရဲ့ရွေချက်တွေဖြစ်တယ်ဆိုတော့ကျွန်တော်တို့သိတယ်
ဝိညာဉ်တော်ခန့်ကန်တာပေါ့နော်သူကောင်းချီးပေးတဲ့ဟာညာကြီးထဲမှာနောက်တစ်ခုသူပေးတဲ့ဟာအဖက်အခန်းကြီးလေးအငယ်7တချက်လေးကြည့်ပါဦးအဲ့ဒီဟာလေးနော်ကိုယ်တိုင်ကြီးမှပိုစင်ပြတဲ့ဟာခန်းကြီးလေးအငယ်7တချက်လေးကျွန်တော်ဖတ်ပြမယ်ဘုရားသခင်ကသူပေးလိုက်တဲ့ကောင်းချီးမင်္ဂလာဒီထဲမှာဒီတစ်ခုလေးပါတယ်ဒီအခန်းကြီးလေးကိုကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်အခန်းကြီးလေးအငယ်9ထဲမှာခရစ်တော်ကစစ်သွားတိုက်ပြီးတော့အောင်ပွဲရပြီးတော့အိမ်ပြန်လာနေတဲ့စစ်သူရဲကောင်းကြီးတဦးလို့ပုံဖော်ထားတယ်စစ်သွားတိုက်တယ်အနိုင်ယူတဲ့အတွက်ဟဲ့ချုံနှောင်ထားတဲ့လူတွေကိုသူဆေလွတ်တယ်အမေလွတ်စေတယ်ပြီးတော့မှသူအနိုင်ယူတဲ့အတွက်သူ့ရဲ့ရန်သူတွေရဲ့ပိုင်ဆိုင်မှုတွေအများကြီးကိုသူတဲဆောင်လာပြီးတော့ရွှေငွေတွေအားလုံးအများကြီးတဲဆောင်လာပြီးတော့သူရောက်လာတဲ့ခါမှာသူ့ကိုတွားချိုကြတဲ့လူတွေရွှေငွေတွေအကုန်လုံးမျှဝေပြီးတော့ဆုလက်တွေအမျိုးမျိုးပေးတယ်အဲ့ဒီအကြောင်းကိုအခန်းကြီးလေးအငယ်ခေါ်ကနေစပြီးတော့ပြောတယ်အငယ်30မှာဆုံးသွားတယ်သူဆက်ပြီးတော့ပြောတာက7မှာခရစ်တော်ဤကိုတော်ကိုတိဆောက်ရည်ဓမ္မဆရာဤအမှုကိုပြုတတ်မိအကြောင်းတန်ရှင်သူတို့ကိုပြင်ဆင်ခြင်းအလုံးဟာထိုသခင်သည်လူအချို့တို့ကိုတမိုင်းတော်အချို့ကို prophet အချို့ကိုသာသနာပြုဆရာအချို့ကိုသိအုပ်ဆရာဓမ္မဆရာဖြစ်သူဘာလို့လဲအသင်းတော်ထဲ၌ခန့်ထားတယ်ဒီသူပေးလိုက်တဲ့အသင်းတော်သူစောင့်နေတဲ့အသင်းတော်ဟုတ်ကပါမကြီးမြတ်နေရွေးကောက်တဲ့အသင်းတော်ခရစ်တော်ရဲ့အသွေးသားကိုအသေးခံပြီးတော့အသက်ကိုစတေးပြီးတော့သူရွေးနှုတ်လိုက်တဲ့အသင်းတော်တန်ရှင်သောဝိညာဉ်တော်ဆိုတဲ့ခရစ်တော်နဲ့ဆိုင်တဲ့ဝိညာဉ်တော်ကိုပေးလိုက်တဲ့အသင်းတော်ဝိညာဉ်တော်ကနေစေချောထားတဲ့အသင်းတော်ဝိညာဉ်တော်ကနေအသစ်ပြုတ်ပြင်းနေတဲ့အသင်းတော်အဲ့ဒီအသင်းတော်ကအဲ့ဒီလူနဲ့မပြီးသေးဘူးလက်တွေ့မှာဟဲ့အဲ့ဒီအသင်းတော်ခရစ်တော်ရဲ့ကိုယ်တော်ကိုတိဆောက်ရခရစ်တော်ရဲ့ခန္ဓာကိုယ်ကြီးဖြစ်တဲ့ထိုအသင်းတော်ကိုတိဆောက်နိုင်ဖို့ဓမ္မဆရာရဲ့အမှုသွန်သင်ခြင်းအမှုတွေကိုပြုဖို့ဓမ္မဆရာရဲ့အမှုကိုပြုနိုင်ဖို့တန်ရှင်းတဲ့သူတွေကိုပြင်ဆင်ဖို့ပြုပြင်ပြင်ဆင်ဖို့အဲ့ဒီအသင်းတော်ထဲမှာရှိတဲ့လူတွေတခင်ကဘယ်သူတွေကိုခန့်ထားလဲဆိုတော့တမန်တော်တွေ prophet တွေဒါနာပြုဆရာတွေသင်ဟုတ်ဆရာတွေဓမ္မဆရာတွေခန့်ထားတယ်အဲ့ဒါကသူစစ်ကိုသွားတိုက်တယ်နိုင်လို့ပြန်လာတယ်လူတိုင်းကိုဆုလက်တွေပေးနေတဲ့ချိန်မှာကျွန်တော်တို့ဒီကိုလည်းထို့အရာတွေပေးတယ်ဒါမဲ့သူပေးလိုက်တဲ့စူးတွေထဲမှာတမိုင်းတော်တွေ prophet တွေတာနာပြုဆရာတွေဒေဟုတ်ဆရာတွေဆရာသမားတွေပါဒီကလေးကျွန်တော်တို့အသင်းတော်ကိုပေးလိုက်တဲ့စူးတွေအများကြီးရှိတယ်ကဘာမတီမီကနေနဲ့ကြံစီထားတဲ့ရွေးကောက်ခြင်းခရစ်တော်မွေးဖွားလာပြီးတော့အသေးခံခြင်းအဖြစ်ကျွန်တော်တို့ကိုပေးလိုက်တဲ့ရွေးနှုတ်ခြင်းโอ้กรีดอไอซายา44จอห์น22 29เนี่ยပြောနေတဲ့กรีดอเนี่ยပတ်သက်နေတဲ့ဝိညာဉ်တော်ကျွန်တော်တို့တစ်ခါမှသိပြီးတော့မသိဘူးတဲ့အသင်းတော်ဆိုတဲ့ concept အလိုတော်ရဲ့ nation ရဲ့အရာเนี่ยအဲ့ဒီအသင်းတော်ကြီးကိုဆက်လက်တည်ဆောက်ဖို့အမှုတော်ဆောင်တယ်ဘုရားကပေးတယ်ကျွန်တော်တို့ဒီကနေ့ယုံကြည်သူတွေအနေနဲ့ဘယ်လိုတုံ့ပြန်ကြမှာကောင်းကင်ဘုံနဲ့ဆန်သောခတ်သိမ်းသောဓမ္မမင်္ဂလာဟာကျွန်တော်ကအကောင်းကြီးမင်္ဂလာမခံစားသေးပါလားဟာကျွန်တော်ကစီးပွားရေးလက်စင်မပြီးသေးဘူးဘယ်မှာလဲဒီအဖက်ခန်းကြီးတက်ကပြောနေတဲ့ခတ်သိမ်းသောဓမ္မမင်္ဂလာကဘယ်မှာလဲလို့ကျွန်တော်တို့ပြောနေမှာဒီကနေ့အသိတော်အထက်မှာသူပေးထားတယ်မင်းဆိုရင်အသက်တာကိုကြည့်ပါဦးအသိတော်ရဲ့အစိတ်ပိုင်းတစ်ခုအနေနဲ့ကြည့်ပါဦးခရစ်တော်ရဲ့ခန္ဓာအစိတ်ပိုင်းတစ်ခုအနေနဲ့ကြည့်ရွေးကောက်တယ်ရွေးနှုတ်တယ် ဆေးကြောတယ်အသစ်ပြုတ်ပြင်းနေတယ်မိတ်ဆွေရဲ့တတ္တာကိုဆက်လက်ပြင်ဆင်ဖို့ဓမ္မတမတရားအားဖြင့်ဓမ္မအမှုတွေကိုပြောပြပြီးတော့တည်ဆောက်နေဖို့အသင်းတော်မှာဆရာသမားတွေကိုလည်းဘုရားသခင်ကပေးထားတယ်ဒီကနေ့ကျွန်တော်တို့ကကောင်းကင်ဘုံနဲ့ဆိုင်တဲ့ခတ်သိမ်းသောဓမ္မမင်္ဂလာအပေါင်းတွေရရှိတဲ့ပုဂ္ဂိုလ်တွေဖြစ်တယ်အသင်းတော်ကပဲအဲ့ဒီကောင်းခြင်းမင်္ဂလာကိုရနိုင်တယ်ယုံကြည်သူဖြစ်တယ်ဆိုရင်အဲ့ဒီကောင်းခြင်းမင်္ဂလာဟာမိတ်ဆွေအတွက်ဖြစ်တယ်မိတ်ဆွေနဲ့သက်ဆိုင်ဒီအဖက်အခန်းကြီး1အငယ်3လေးကျွန်တော်တို့အသက်တာထဲမှာအခန်းကြီး၄ထိဒီကနေ့ပြည့်စုံနေတယ်ဆိုတာတက်တယ်အထောက်ထားပြောပြပြီးတော့အားပေးခြင်းနဲ့တိုက်တွန်းခြင်းနဲ့ဆက်လက်ပြီးတော့ဆုတောင်းကြပါဆက်လက်ပြီးတော့ကြည်တော်ချီးမွမ်းကြပါဖခင်ကောင်းချီးပေးပါစေ။